နိုင်ငံဘာကောက်မြို့မှာတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့လက်ဆက်မှာလူမောင်ခိုးတွေကိုထိန်းချုပ်ဖို့ထိုင်ရနာပိုင်းတွေကကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ဘာကောက်မြို့မှာတရားမဝင်ဝင်ရောက်နေထိုင်နေတဲ့ရိုဟင်ဂျာ18ယောက်ကိုအင်္ဂါနေ့ကထိုင်ရနာပိုင်းတွေကဖမ်းဆီးခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံလက်ဆက်ကလူမောင်ခိုးသူတွေလှုပ်ရှားသွားလာတဲ့နေရာတွေမှာစာဖွေဖမ်းဆီးနေတာတွေဖြစ်ပါတယ်။ထိုင်းရဲတပ်ရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံနဲ့နေဆက်ကထနာဘူဒီနဲ့တပ်ခရိုင်တွေမှာဆက်လက်ရှာဖွေစစ်ဆေးမှုတွေလုပ်နေကြောင်းကိုလည်းဘန်ကောက်မြို့တော်ကလူဝင်မှုကြီးကြပ်ရေးဌာနဒုရဲမှုအာချီရကင်ထောင်းကသတင်းထုတ်တွေကိုပြောပြခဲ့တာပါ
ครับในส่วนนี้นะครับหลังจากที่ได้รับแจ้งข้อมูลจากประชาชนพ่อแม่พี่น้องที่อยู่ในพื้นที่เนี่ยทางสตม.เนี่ยได้เข้าไปพิสูจน์ทราบแล้วก็
ဗန်ကောက်မြို့စိုက်မှန်ရက်ကွက်ကရိုဟင်ဂျာတွေကိုဖမ်းဆီးမိတဲ့ကိစ္စနဲ့ဆက်လွယ်ပြီးအေရှင်ပြင်မလေးရှားနယ်စပ်ကိုပို့ဆောင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံသား2ဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါတရားမဝင်နိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနိုင်အောင်အားပေးကူညီခဲ့တဲ့အစိုးရအရာရှိတွေကိုလည်းဖော်ထုတ်အရေးယူဖို့စုံစမ်းရေးအဖွဲ့ကစစ်ဆေးနေပြီလို့လည်းဆိုပါတယ်ဗန်ကောက်မြို့မှာဖမ်းဆီးမိခဲ့တဲ့ရိုဟင်ဂျာတွေက9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာကိုတွေ့ရှိရကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်။ကိုက်ရောဂါကာလနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားတဲ့မှာပဲတက်ခရိုင်မေရာမက်နဲ့တဆောင်ရမ်းမြို့နယ်တွေနဲ့ထိစပ်နေတဲ့မြန်မာနိုင်ငံနေဆက်တိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေမျိုးတွေမှာရခိုင်ပြည်နယ်ကနေရောက်လာတဲ့ရိုဟင်ဂျာရာဂနန်းလောက်ရောက်ရှိနေပြီးလူမောင်ခိုးတွေအကူအညီနဲ့ထိုင်းနိုင်ငံလက်ကိုတရားမဝင်ဝင်ရောက်ဖို့စောင့်ဆိုင်းနေတယ်ဆိုပြီးသတင်းရရှိထားကြောင်းကိုလည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်။နေဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတဲ့ဆိုတဲ့သတင်းကြောင့်နေဆက်မှာမနေ့ကစပြီးထိုင်းနိုင်ငံကလုံခြုံရေးအင်အားတွေတိုးမြှင့်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတက်ချက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအဆင့်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ